ဒီကနေ့မှာနေဆက်ကုံတွေရဲ့အဓိကလမ်းမကြီးဖြစ်တဲ့မူဆယ်လာရှုလမ်းမှာဒီကနေ့မနက်ထိတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရင်သွားလာတုံးနိုင်လောက်ရဲ့ဆိုင်သွားခဲ့ပါတယ်ဒီတိုက်ပွဲဟာဒီအစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနေဆက်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရော့ကြရေးဆွေးနွေးအပြီးမှာဖြစ်ပွားခဲ့ရတယ်ဖြစ်ပါတယ်ရှင်းပြနေမြောက်ပိုင်းဒေသကတ
ဲဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှာလည်းထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်ပိုရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆက်ခဲအုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကအခုလိုပြောပါတယ
်ခွန်လာရီလောက်ပေါ့မနက်ခွန်လာရီလောက်ပေါ့နော်အဲ့မှာကသူကစီပေါ်စားကားကြီးရဲ့နောက်22ဘင်းကားနဲ့ပြည့်တဲ့၃ကြီးနဲ့အဲ့မှာသူဟိုကကားပိတ်တွေဖောက်ပြီးတော့ကလန်ပြခံထားတာပေါ့ကလန်ပြခံထားပြီးတော့မှအဲ့သူစက်ကြီးကောက်တယ်လို့အောက်ကတရင်ပေါ့နော်အဲ့အဲ့ပြည့်ရတာပေါ့နောက်ကနေရှုပ်ရတာကြားပါလေအဲ့ဒီမှာတော့ကြားလာတော့ DNA ဖွက်လို့ကြားတယ်ဗျတော့သွားတော့ရှင်းတယ်ရှင်းတော့ဘာလို့ဆယ်နှစ်ကြီးခွဲတော့ဒီကားလေးကိုပြန်သွားလို့ရတာပေါ့နော်
မူဆယ်လာရှုလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတယ
်ခုလည်းပိတ်နေတယ်အခုကအဲ့ကြားထဲရောက်နေတယ်ကျွန်တော်အဖွဲတွေကဆေးလာပြီးမှဟိုမှာကားတရတရတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာတိုက်ပွဲတွေဖြစ်ပြီးမှဟိုမှာကားတရတွေရောအကုန်လုံးကားကြီးတွေရောကားလေးတွေရောအဲ့မှာပိန်းတွေပစ်ဖောက်ပြီးမှကားတွေကအကုန်လုံးခံကုန်တာအဲ့မှာအဲ့မှာစစ်ကြောင်းတွေကတက်ပြီးမှအခုပဲပြန်လမ်းပြန်ပွင့်တော့ရှင်တယ်ကားလေးတွေကတော့လုံနေပြီဒီချိန
်ဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွွားတွေအခက်ကြုံတာကြောင့်လည်းဆက်ပြောပါတယ
်ခီးသွွားတွေလည်းခီးကျန်ကြတယ်ပြီးကျန်ကုန်ပြီးစီးတယ်ရောက်ရမယ့်ဟာတွေကမရောက်တော့ကားကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကဖြဲသည့်အချိန်ဆိုတော့ဖြဲသည့်ကုန်တယ်တွေကလည်းဟိုမှာစိတ်ပူနေတော့ပါဘူးမရောက်တော့သူတို့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့နိုင်ငံခြားစစ်ဆင်ရေးတာဝန်ကဘုံမူတာပန်လှကတော့စစ်ကြေးကောက်ယူတယ်ဆိုတာမကြားသိရကြောင်းပြောပါတယ်
။ဟုတ်ကဲ့အဲ့ဒါတော့မကြားမိဘူးခင်ဗျ။အာဒီတပ်ပွဲဖြစ်နေလို့ကားတွေတွားလို့မရတာပဲရှိပါတယ်။အာကျွန်တော်တို့လည်းတမျိုးအများပြည်သူတွားလာတဲ့လက်မှတ်ပေါ်မှာတမျိုးတပ်ပွဲဖြစ်ရှိမှာဘူး။ဒါပေမဲ့ဒီတောက်လျှောက်ကျွန်တော်တို့ရဲ့ data ထဲမှာဒီတောတောင်းတွေမှာဟိုညတော့မတော်ကလည်းခဏမျိုးတော့လိုက်လည်းမတော်ထုတ်ဆစ်စင်တဲ့ခါကျတော့ဒီမလွဲမရှောင်တာကျွန်တော်ဒီဖြစ်သူထုတ်ဒီတော်လာတဲ့လက်မကြီးပေါ်မှာတပ်ပွဲတွေရောက်လာကြတာပေါ့
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတော့တရုတ်ပြည်သူတမရနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးတာဝန်ခံဘုံမူတာပါလာကအခုလိုပြောပါတဲ့
အဲတိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေးလေးဖွဲ့ပါဝင်အဲဒီမင်္ဂလာအဖွဲ့ရောဝါဖွဲ့နဲ့ဟုတ်ပါတယ်အမတီတန်အတီတန်တွေ့တာတော့ကျွန်တော်ဟိုလေးဖွဲ့ကတော့ဒီကိန်းနဲ့အတူတူတွေ့တာပေါ့အဲနိကတော့ဒီသူ့ရဲ့အမြင်သဘောထားတွေသူ့ဒီပြီးတော့ဒီနက်စမဖြစ်ပြနေတဲ့ဘွေးစီဘီကိုဒီတနင်္လာနေ့ကိန်းချုပ်ဖို့တော့ဘာမှမဖြစ်ဘူးအဲ့လိုမျိုးတော့အဲ့တော့လည်းတော့ကြားပြရတဲ့ကြ
။မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နေဆက်ဒေတာကတိုက်ပွဲအရှိန်ရှော့ချရေးအပြင်27ရာစုပင်လုံကိစ္စတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန့်တတိယအကြိမ်ထိပ်သီးအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပလောင်ကူးကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒီလပရမပတ်အတွင်းကလည်းကိုကန့်ဒေသလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတဲ့ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတဲ့